မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ9ရက်တနင်္လာနေ့ညနေခင်း 6:00 to 9:00 အစီအစဉ်တွေကိုလိုင်းတူမီတာ7925တို့ကနေတိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလောပါအခုညနေခင်းအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါ။ဒီညနေမှာထူးခြားတဲ့သတင်းတွေကတော့နိုင်ငံတကာကသတ်မှတ်ထားတဲ့ပမာဏနဲ့ကျော်လွန်တဲ့တန့်စင်ယူရီနီယံကိုပိုင်ဆိုင်ထားပြီဖြစ်ကြောင်းအီရန်ကပြောပါတယ်ဂရုရုပ်ောက်ပွဲမှာအတိုက်ခံဘက်ကအပြတ်အသတ်အနိုင်ရသွားပါတယ်တောင်ကိုရီးယားနိုင်ငံသားတအူမြောက်ကိုရီးယားဘက်ကိုထွက်ပြေးသွားပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့မဆုမြမွန်နဲ့အတူတင်ပြပေးပါမယ်ခင်ဗျာ
ကောင်းပါပါရှင်ပကံရှေးဟောင်းယဉ်ကျေးမှုနယ်ကို UNESCO ကကမ္ဘာအမွေအနှစ်ဖြစ်ဇူလိုင်လ6ရက်နေ့မှာထည့်သွင်းသတ်မှတ်လိုက်ပြီးတဲ့နောက်ဘယ်လိုစိန်ခေါ်မှုမျိုးတွေနဲ့ရင်ဆိုင်ရနိုင်ခြင်းရှိနေပါသလဲဒီ
မှုမျိုးကိုဖိကြိုက်လာနေတဲ့အရာတွေရှိတယ်အဲ့ဒါတွေအတွက်ကိုကြိုပြီးတော့ဒီအစိုးရကဇလားဇလားအတွင်းကိုကြီးဟောင်းနော်ဥပဒေနဲ့
ရှေးဟောင်းသုတေသနပညာအသင်းကအတွင်းရင်မှုဥဒရာအောင်ပြောတော်တာပါရှင်ပြည်စုံကတော့နောက်ပိုင်းမှာကြားမှာပါဒါအပြင်မြန်မာစစ်တပ်နဲ့စီးပဋိပက္ခဖြစ်ပွားနေတဲ့ရခိုင်အေးတပ်ဖွဲ့ထိတိကောင်းဆောင်ကဦးရခိုင်ပြည်နယ်စစ်တွေခရိုင်တရားရုံမှာအကြမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့တရားစွဲဆိုခံရတဲ့တွင်မလေးရှားနိုင်ငံပိုင်လန်ကာဝီကျွန်းပေါ်ကနေရာပေါင်း90လောက်မှာတရားမဝင်ဝင်ရောက်လုပ်တဲ့သူတွေကို3ရက်ဆက်တိုက်ရှာဖွေစစ်ဆေးဖမ်းဆီးရမှာမြန်မာအလို့သမားအများပြအဖမ်းခံရတဲ့တွင်တွေကိုလည်းကြားဖို့ရှိပါတယ်အခုရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးသတင်းတွေကိုကိုစောဝင်းလိုက်နဲ့မဆုမြတ်မတို့ကပြောပြပေးပါအောင
်အီရန်အနေနဲ့တန့်စင်ယူရိုနီယံပိုင်ဆိုင်ခွင့်ဘလောက်ရှိရမလဲဆိုတဲ့2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ပါကန့်သတ်ချက်ထက်ပိုင်ဆိုင်မှုကျော်သွားပြီလို့အီရန်နျူကလ িয়ার အေဂျင်စီကဒီကနေ့ပြောကြားလိုက်ပါတယ်တန့်စင်ယူရိုနီယံပိုင်ဆိုင်ထားမှုဟာ900ခန့်လုံးနီးပါးရှိလာပြီဖြစ်တာကြောင့်အီရန်နျူကလ িয়ার အေဂျင်စီပြောခွင့်ရဘဇုကမာဗာနီကပြောကြားလိုက်တာကြောင့်3.600ခန့်လုံးသာပိုင်ဆိုင်ခွင့်ရှိရမယ်ဆိုတဲ့လက်ရှိကန့်သတ်ချက်ကိုကျော်လွန်သွားပြီဖြစ်ပါတယ်။အီရန်ဘက်ကလိုချင်နေတဲ့စီးပွားရေးပိတ်ဆို့မှုတွေကိုဖြေလျှော့ပေးတဲ့လှုပ်ဆောင်မှုမရှိရင်နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်ဖို့ကြိုးစားတဲ့အနေနဲ့တန့်စင်ယူရေနီယံ20ခန့်လုံးအထိရောက်အောင်နောက်တစ်ဆင့်အနေနဲ့ဆက်လက်လှုပ်ဆောင်သွားမှာဖြစ်ကြောင်းပြောပါတယ်။ယူရေနီယံတန့်စင်ရေးလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့အီရန်ကတင်းကွင်းတွေမှာပြောကြားလိုက်ပြီးတဲ့နောက်အဲ့ဒီလိုလုပ်မဲ့အစီအစဉ်ကိုအီရန်အနေနဲ့တတိထားလှုပ်ဆောင်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသတိပေးပြောကြားလိုက်ပါတယ်။ဗြိတိန်ကလည်းအီရန်ပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့အရေးယူမှုတချို့ပြန်ရုပ်သိမ်းပေးရေးအတွက်နျူကလ িয়ার အစီအစဉ်တွေဆန်းကထားမယ်ဆိုပြီးသဘောတူခဲ့တဲ့အချက်ကိုချုပ်ဖောက်မဲ့လှုပ်ရက်ကိုရပ်တန့်ဖို့အခုချထားတဲ့ဆုံးဖြတ်ချက်ကိုပြင်ဖို့တိုက်တွန်းပြောဆိုပါတယ်။အီရန်ရဲ့လှုပ်ဆောင်မှုဟာနိုင်ငံတကာသဘောတူညီချက်ကိုချုပ်ဖောက်ရာရောက်ကြောင်းပြင်သစ်နိုင်ငံကလည်းပြောပါတယ်
။ Greek Parliament ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ New Democracy ခေါင်းဆောင် Kariakos Mitsotakis ဟာဝန်ကြီးချုပ်အဖြစ်ဒီကနေ့ကျန်းသစ်စာချိန်ဆခဲ့ပါတယ်။ကျန်းချိန်ပွဲအပြီးမှာဝန်ကြီးချုပ်တကရာထူးကနေဆင်ပင်မဲ့ဝန်ကြီးချုပ်ဟောင်း Alexis Tsipras ကိုဝန်ကြီးချုပ်ရုံးမှတွေ့ဆုံခဲ့ပါတယ်။တင်းငွေနေနေကရွေးကောက်ပွဲမှာလက်ဝဲဝါဒီဝန်ကြီးချုပ် Alexis Tsipras ကို Conservative ဝါဒီအတိုက်ခံခေါင်းဆောင် Mitsotakis ကအပြတ်အသတ်နိုင်ရခဲ့တာပါ။American ပြည်ထောင်စု Harvard တက္ကသိုလ်ဘွဲ့ရအသက်52နှစ်အရွယ် Mitsotakis ရဲ့ New Democracy Party ကအမတ်နေရာ300ရှိတဲ့ Greek Parliament မှာအမတ်နေရာ158ရောက်နဲ့အများစုအနိုင်ရခဲ့တာဖြစ်ပါတယ်။ Greek နိုင်ငံမှာအပြောင်းလဲတွေလုပ်ဖို့အတွက်ပြည်သူတွေကခိုင်ခိုင်မာမာလှုပ်ပိုင်ခွင့်ပေးလိုက်တာဖြစ်တယ်လို့ဝန်ကြီးချုပ်သစ်ဖြစ်လာတဲ့ Mitsotakis ကပြောကြားပါတယ်။Greek နိုင်ငံမှာဒီနိုင်ငံသားယင်းနှီးမြှုပ်နှံမှုတွေကနေအလုတ်ကင်ခေါင်းတွေဖန်တီးပေးမယ်အခွန်တွေလျှော့ချပေးမယ်စီးပွားရေးလုပ်ငန်းတွေအတွက်အတားဆီးဖြစ်နေတာတွေကိုဖယ်ရှားပေးမယ်လို့ဝန်ကြီးချုပ်တစ်ကကတိပြုခဲ့ပါတယ်သူ့ရဲ့ဖခင် Konstantinos Mitsotakis ဟာလည်းဝန်ကြီးချုပ်ဟောင်းဖြစ်တယ်လို့သူ့ရဲ့အကိုကလည်းနိုင်ငံသားရေးဝန်ကြီးဟောင်းဖြစ်ပါတယ် EU ဥရောပသမ္မတရွေးကောက်ပွဲမှာရောဒေတန်တရရွေးကောက်ပွဲတွေမှာပါဝန်ကြီးချုပ်ဟောင်း Alexis Tsipras ရဲ့ Syriza Party ကအကြီးအကျယ်ရှုံးနိမ့်ခဲ့ပြီးတဲ့နောက်ဝင်ကြီးချုပ်ဟောင်းဆရစ်စီပရက်ကဒီဂရိနိုင်ငံမှာရွေးကောက်ပွဲတွေကို3လဆော်ပြီးကျင်းပပေးခဲ့တာပါဂရိနိုင်ငံဟာကြီးမားတဲ့ဗန္ဒာရေးအချက်အတဲကြီးကြုံတွေ့ခဲ့ရတဲ့အတွက် EU ဥရောပသမဂ္ဂနိုင်ငံတွေအပြင်ဥရောပဗဟိုဘဏ်နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF တို့ကဗန္ဒာရေးအရာကြားကန်ပေးခဲ့ရပြီးတော့အခုမှအချက်အတဲကနေပြန်လည်နလန်ထူကားစဖြစ်ပါတယ်
လျှပြနိုင်ငံအတွင်းကရွှေပြောင်းချစ်ချနေထိုင်သူတွေကိုထိန်းသိမ်းထားတဲ့အဆောက်အဦလွန်ခဲ့တဲ့9ရက်ကဘုံကျစ်တက်ခဲခံရတာကြောင့်လူ90ကျော်တည်ဆုံးပြီးအနည်းဆုံး130လောက်ထိခိုက်ဒဏ်ရာရသွားခဲ့ပြီးတဲ့နောက်ထင်းထင်းခံထားရတဲ့ဆန္ဒပြလူငယ်တဦးကသူတို့အနေနဲ့အစာစားစရာမလိုကြောင်းပြောပါတယ်သူတို့အနေနဲ့အစာအစာကိုလည်းမတို့ထီကြောင်းလစ်ပြားကထွက်သွားဖို့ပဲလူလာကြောင်းပြောပါတယ်ထင်းထင်းခံထားရသူတွေဟာတင်းငွေနေမှာ3ရက်မြောက်နေ့အဖြစ်နဲ့အစာငတ်ခါဆန္ဒပြနေကြကြောင်း VOA နဲ့ တယ်လီဖုန်းလူမှုကွန်ရက်တွေကတဆင်ဆက်သွယ်မှုပြုလုပ်ခဲ့တဲ့ဆန္ဒပြမှုမှာပေါင်းသူတူကပြောပါတယ်သူတို့ဘဝဟာတင်းကျပ်မြေကိုရောက်နေသလိုဖြစ်နေကြောင်းသူတို့ဘေးမှာရှိနေတဲ့အုပ်ကူကနေကယ်ထုတ်ပေးကြဖို့သူတို့ကိုပြစ်မှတ်ထားတိုက်ခိုက်နေကြတယ်ဆိုတဲ့အကြောင်းရေးသားထားတဲ့ဆမ်းမှုတွေကင်ထားတဲ့ဓာတ်ပုံတွေကိုဆန္ဒပြသူတွေကပေးပို့ခဲ့ပါတယ်တခြားဆန္ဒပြတဲ့တည်င်းနဲ့ဓာတ်ပုံတွေကိုတော့ထင်းထင်းခံထားသူတွေကတယ်လီဖုန်းကိုအပြင်ကိုခုတ်ထုတ်ပြီးပေးပို့ခဲ့ကြတာဖြစ်ပါတယ်။အဲ့ဒီနေရာမှာအရသာရွှေ့ပြောင်းချေချနေထိုင်သူတွေကိုထိန်းသိမ်းထားကြောင်းနိုင်ငံတကာအဖွဲ့အစည်းတွေကပြောနေတဲ့ကြားကပဲပြီးခဲ့တဲ့အင်္ဂါနေ့ကအဲ့ဒီနေရာကိုပုံချေတိုက်ခိုက်ခဲ့တာပါ။လီဗျားနိုင်ငံမြို့တော်ထရီပိုလီအနီးနိုင်ငံတကာကအတိမပြုအစိုးရအဖွဲ့နဲ့အတိုက်ခံတပ်ဖွဲ့တွေလှနဲ့ချပြီးတိုက်ပွဲတွေဖြစ်နေတာမှာအဲ့ဒီရွှေ့ပြောင်းချေချနေထိုင်သူတွေကိုထိန်းသိမ်းထားတဲ့နေရာကိုအရင်ကပြစ်မှတ်ထားတိုက်ခိုက်ခဲ့ဖို့လို့ဆိုပါတယ်။
ကဘာဖလာအမျိုးသမီးဘောလုံးဘောလူပွဲမှာချန်ပီယံဖလားရခဲ့တဲ့အမေရိကန်အမျိုးသမီးအသင်းအောင်ပွဲခံလှည့်လည်ပွဲအတွက်နယူးယောက်မြို့မှာပြင်ဆင်နေကြပါတယ်။မြို့တော်ခမ်းမရှိရာကိုဘရော့ဒ်ဝေးလမ်းမကြီးတစ်လျှောက်အနိုင်ရအသင်းလှည့်လည်မဲ့ပွဲကိုပုံထုံးနေမနဲ့9နာရီခွဲမှစတင်မှာဖြစ်ပါတယ်။တနင်္ဂနွေနေ့တုန်းကပြင်သစ်နိုင်ငံမှာကျင်းပခဲ့တဲ့ဖိုင်နယ်ပွဲမှာအမေရိကန်အသင်းက Netherlands အသင်းကို2-0မရှိနဲ့အနိုင်ရခဲ့တာပါ။American အမျိုးသမီးအသင်းဟာကမ္ဘာဖလားကို2နှစ်ဆက်တိုက်အနိုင်ရတာဖြစ်တဲ့အပြင်စုစုပေါင်းကမ္ဘာဖလားချန်ပီယံဖြစ်တာကတော့4ချိန်ရှိသွားပါပြီ။အမျိုးသမီးဘောလုံးအသင်းကတနိုင်ငံလုံးကိုအတူယူအားကျစေခဲ့တယ်လို့နယူးယောက်မြို့တော်ဝန် Peter Blasio ကပွဲပပီချင်း Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပြီးတော့ချန်ပီယံတွေအတွက်ဘလို့အောင်ပွဲခံရမလဲဆိုတာနယူးယောက်မြို့ကသိတယ်လို့ရှင်းသားခဲ့ပါတယ်။အမျိုးသမီးဘောလုံးအသင်းကမ္ဘာဖလားရတာကိုဂုဏ်ပြုတဲ့အနေနဲ့နယူးယောက်မြို့ရဲ့အထင်ကရ Empire State အစာဦးကြီးမှာအမေရိကန်အလံအယောင်အနီးအပြအဖြူရောင်မိတွေကိုတနင်္ဂနွေနေ့ညတုန်းကထွန်းညှိခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ကလည်းအမျိုးသမီးအသင်းကိုခုံယူကြောင်း Twitter ပေါ်မှာရှင်းသားခဲ့ပါတယ်။ပြင်သစ်မှာကျင်းပခဲ့တဲ့ကမ္ဘာဖလားဘောလုံးပွဲစဉ်တစ်လျှောက်လုံးအမေရိကန်အမျိုးသမီးအသင်းဟာရှုံးပွဲမရှိအနိုင်ရခဲ့တာဖြစ်ပါတယ်။
ဒီ American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီ American တန်ကဒီနေ့လာနေ့ညနေပိုင်းသတင်းတွေကိုဆက်လက်ကြေညာပေးနေတာပါခင်ဗျာ။ကိုရီးယားနိုင်ငံပူပေါင်းရေးလုပ်ငန်းတွေကိုမြောက်ကိုရီးယားမှာရာသက်ပန်နေပြီးလှုပ်ဆောင်သွားဖို့အတွက်တောင်ကိုရီးယားနိုင်ငံသားတဦးမြောက်ကိုရီးယားဘက်ကိုရွှေ့ပြောင်းလာကြောင်းမြောက်ကိုရီးယားအစိုးရပိုင်းသတင်းမီဒီယာမှာဖော်ပြထားပါတယ်။အခုထွက်ပြေးသွားသူချိုအင်ဂုတ်ဆိုသူဟာတောင်ကိုရီးယားသမ္မတပတ်ချုံဟီနဲ့နိုင်ငံရေးသဘောထားကွဲပြားမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်1984ခုနှစ်ကကွန်မြူနစ်မြောက်ကိုရီးယားကိုထွက်ပြေးသွားခဲ့တဲ့တန်တမန်တဦးရဲ့သားဖြစ်တယ်လို့ဆိုပါတယ်။ချိုဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဦးရဲ့ညွှန်ကြားချက်နဲ့အညီနိုင်ငံပေါင်းစည်းရေးကိစ္စတွေကိုလှုပ်ဆောင်သွားမယ်လို့အစိုးရပိုင်းသတင်းဌာနဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။သူမြောက်ကိုရီးယားလေဆိပ်ကိုဆက်ရောက်လာတဲ့ပုံကိုလည်းအဲဒီဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။သူဟာအသက်80ရှိပြီဖြစ်ကြောင်းနဲ့သူမကွယ်လွန်ခင်သူမိဘတွေရဲ့ဆန္ဒဖြစ်တဲ့မြောက်ကိုရီးယားကိုပြောင်းရွှေ့နေထိုင်ပြီးနိုင်ငံပေါင်းစည်းရေးကိစ္စတွေကိုလှုပ်ဆောင်ဖို့ရောက်လာခြင်းဖြစ်ကြောင်းသူရေးထားတဲ့စာကိုလည်းမြောက်ကိုရီးယားသတင်းဌာနမှဖော်ပြပါတယ်။ချိုအင်ဂုတ်ဟာတောင်ကိုရီးယားအစိုးရရဲ့ခွင့်ပြုချက်မရဘဲမြောက်ကိုရီးယားကိုထွက်သွားခြင်းဖြစ်ကြောင်းတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကပြောပါတယ်။သူမြောက်ကိုရီးယားကိုဘာကြောင့်ထွက်သွားရဆိုတဲ့အသေးစိတ်အချက်အလက်တွေကိုသိနိုင်ဖို့စ조사နေကြောင်းလည်းပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနအရာရှိတွေကပြောပါတယ်။
ဖိလစ်ပိုင်နိုင်ငံမှာမူရစ်ဆေးမှုကျူးလွန်တယ်လို့မတင်ကားသူအမြောက်အများကိုဥပဒေမဲ့တပ်ဖြတ်နေတာဟာလူသားထုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တဲ့အတွက်ကုလသမဂ္ဂကစုံစမ်းတင်တယ်လို့ Amnesty International လူ့ခွင့်ရေးအဖွဲ့ကတောင်းဆိုလိုက်ပါတယ်။သမ္မတရော်ဒရီဂိုဒူတာတေရဲ့မူရစ်ဆေးဝါးတိုက်ဖြတ်ရေးစီမံကိန်းအရမတင်ကားသူထောင်နဲ့ချီကိုတမင်တက်တဲ့ဥပဒေမဲ့တပ်ဖြတ်မှုတွေဟာစနစ်တကျအစီအစဉ်ချပြီးတော့အသေးချာလုပ်နေတဲ့လုပ်ရက်တွေဖြစ်ပြီးအာဏာပိုင်တွေကိုယ်တိုင်ကဒီတပ်ဖြတ်မှုတွေကိုအားပေးဆောင်ရွက်နေတာဖြစ်တယ်လို့ Amnesty အဖွဲ့ကဒီကနေ့ထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။သမ္မတဒူတာတေလက်ထက်မှာမူရစ်ဆေး3သူဒါမှမဟုတ်ရောင်းချသူလို့မတင်ကားသူတွေအသက်ခံရတာရောမသွားတဲ့အပြင်ပြီးခဲ့တဲ့နှစ်နှစ်အတွင်းဒီကိစ္စဟာလူလူကြားမှာဖြစ်နေကြကိစ္စလို့အသားကျနေပြီးတော့တရားလက်လွတ်တပ်ဖြတ်မှုတွေကိုရဲကိုယ်တော်မှအကြောင်းမကြားကြတော့ဘူးလို့ Amnesty ရဲ့ International ကစီရင်ခံစာထဲမှာထောက်ပြထားပါတယ်။သမ္မတဒူတာတေက2016ခုနှစ်မှာအာဏာရလာခဲ့ပြီးကတည်းကဖိလစ်ပိုင်နိုင်ငံမှာမူရစ်ဆေးသုံးဆွဲမှုအမြင့်ပြတ်ကင်းရှင်းရမယ်လို့ကတိပြုပြီးရဲတွေကိုဘယ်တော့မှမနဲ့မတူတဲ့လုပ်ပိုင်ခွင့်တွေပေးထားတယ်လို့မတင်ကားသူတွေအပေါ်တပ်ဖြတ်မှုတွေကိုအရေးမယူသလောက်ပဲလို့ Amnesty ရဲ့ စီရင်ခံစာမှာဖော်ပြထားပါတယ်။အသက်ခံရသူတွေရဲ့မိသားစုဝင်တွေကို MNC ကမေးမြန်းပြီးပြုစုတဲ့အစီရင်ခံစာထဲမှာအသက်ခံရသူအများစုဟာဆင်းရဲတဲ့လူမှုအတိုင်းအဝိုင်းတွေကဖြစ်ကြတယ်လို့ပြောပါတယ်။ဥပဒေမဲ့တပ်ဖြတ်မှုတွေ၊ရဲတွေရဲ့အာဏာသုံးအနိုင်ကျင့်မှုတွေဟာပုံမှန်ဖြစ်နေကြလို့လူအတိုင်းအဝိုင်းထဲမှာဖြစ်လာတာကြောင့်ဒါတွေကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီကစုံစမ်းပေးဖို့အတွက် They Just Scale လို့နာမည်ပေးထားတဲ့ MNC ရဲ့အစီရင်ခံစာထဲမှာတောင်းဆိုထားပါတယ်။
ရသမှုကျွလွန်သူပြစ်မတင်ကသူတွေကိုတရုတ်ပြည်မှာကြီးကိုလွှဲပြောင်းပေးမယ်အငင်းပွားစရာဥပဒေချမ်းကိုကန့်ကွက်ဆန္ဒပြသူတောင်းနှဲ့ချီပြီးတင်းနေနေနေကဟောင်ကောင်ရဲ့လက်မတွေမှာဆက်လက်ချီတက်ဆန္ဒပြခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ကလည်းဟောင်ကောင်ဥပဒေပြုအစအဦးကိုဝင်ရောက်စီးနှင်ဖျက်ဆီးခဲ့ကြပါသေးတယ်။မနေ့တင်းနေနေကတော့ဆန္ဒပြသူတွေကဟောင်ကောင်နဲ့တရုတ်ပြည်မှာကြီးကိုဆက်သွယ်ထားတဲ့ဝက်စကောင်လုံးအမြန်ရထားဗူဒာယုံမှာဆူဝေးခဲ့ကြတာပါ။တရုတ်ပြည်မှာကြီးမှာသတင်းမီဒီယာပြန့်ပွားမှုအားနေတာကြောင့်အငင်းပွားစရာဥပဒေချမ်းနဲ့ဟောင်ကောင်မှာဖြစ်နေတဲ့အခြေအနေတွေကိုပြည်မှာကြီးကလာတဲ့ဧည့်သည်တွေကိုဓာတ်ရိုက်ပြောပြလိုတဲ့အတွက်အမြန်ရထားဗူဒာယုံမှာဆူဝေးခဲ့တာဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်
။ American ပြည်ထောင်စု California ပြည်နယ်တွေကလူနေကျဲပါတဲ့တဲကနာရဘက်မှာပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းကငရင်ကြီးနှစ်ခုလှုပ်ခဲ့ပြီးတော့နောက်ဆက်တွဲငရင်ငယ်ထောင်ထဲချီလှုပ်ခတ်ခဲ့ပြီးတဲ့နောက်မှာပျက်စီးဆုံးရှုံးမှုအတိုင်းအတာကိုဆန်းစစ်နေကြပါတယ်။Mohif တဲကနာရတွေက Ridgecrest နဲ့သူနဲ့ကပ်နေတဲ့ Trona မြို့တွေကိုတောက်ချနေညတုန်းက 9.1 ပြင်းအားနဲ့ငရင်လှုပ်ခတ်ခဲ့တာပါ။ Los Angeles မြို့အနောက်မြောက်ဖက်ကီလိုမီတာ240လောက်အကွာမှာရှိတဲ့အဲ့ဒီဒေသဘက်မှာကြာတာပြင်းတွေတုန်းကလည်း 6.4 ပြင်းအားနဲ့ငရင်လှုပ်ခဲ့ပါသေးတယ်။လာမယ့်သတင်းပတ်တွေအတွင်းပြင်းအား9ဒါမှမဟုတ် 9 ထက်ပြင်းတဲ့ငရင်လှုပ်ခတ်နိုင်ခြေကတိကျခိုင်နှုံးလောက်ပဲရှိတယ်လို့ American ဘူမိဗေဒတိုင်းတိုင်းဌာနကတနင်္ဂနွေနေ့ကပြောပါရရှင်တနင်္လာနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့မဆူမြတ်မွန်တို့ကပြောပြသွားတာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့အနားဆင်နိုင်ပါတယ်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်း Radio အစီအစဉ်ပြပချင်းမှာလဲ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုညနေ9:00-9:00ခွဲထိ Intel Set 17နဲ့ Meyer Set 3ဂျူရူတွေကနေဖန်ယူကြည့်ရှုနိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုတင်ပြသွားပါမယ်ပကံရှေးဟောင်းယဉ်ကျေးမှုနယ်ကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကကမ္ဘာအမွေအနေဖြင့်ဇူလိုင်လ6ရက်နေ့မှာသတ်မှတ်လိုက်ပြီးတဲ့နောက်မှာတော့ပကံအတွက်စိန်ခေါ်မှုတွေအတွက်လည်းကြိုတင်ပြင်ဆင်ထားဖို့လိုတဲ့အကြောင်းခီးသွွားလုပ်ငန်းမှာပါဝင်ပတ်သက်နေသူတွေကပြောပါတယ်။အပြည့်အစုံကတော့ VOA မြန်မာပိုင်းသတင်းထောက်ကုဇော်ထက်ကအမြင်မြန်တင်ပြထားပါတယ်။
UNESCO ရဲ့ကမ္ဘာအမွေနှစ်စင်းဝင်သွားရဲ့ပကံကရပိုင်းအတွင်းမှာပြည်တွင်းပြည်ပစိတ်ဝင်စားမှုများနေသလိုလာမယ့်ခရီးသွားရာသီမှာဧည့်သည်ပို့ပြီးဝင်လာမယ်လို့ခန့်မှန်းနေကြတာပါခရီးသွားတွေအတွက်အခြေခံအဆောက်အဦတွေလုပ်ဖို့လိုအပ်သလိုအဲအရာကြောင့်ထိခိုက်မပျက်စီးအောင်လည်းအစိုးရကကဏ္ဍဦးစီမံကိန်းတွေအမြန်ရေးဆွဲဖို့လိုကြောင်းမြန်မာနိုင်ငံရှီအောင်သုတေသနအသင်းအတွင်းရင်မူဦးသူရာအောင်က VOA ကိုပြောပါတယ်
ရှိရဲ့ကိုပြီးသွားတယ်ကလေးလုံးကြီးနဲ့ဝင်လာခဲ့တယ်ဆိုရင်တော့ကျွန်တော်တို့အပြည့်အစုံထားမှုလို့အဲ့ဒါသူကကျွန်တော်လိုအပ်တဲ့ infrastructure တွေပါလေရှိတယ်။အဲဒါဆိုဒါကြီးလည်းလုပ်ကုန်တော့မှာတစ်ဖက်မှာလည်းဒါကြီးလုပ်ပြီးဒီမှုမူရစ်ကိုထိခိုက်လာစေတဲ့အရာတွေရှိတယ်။အဲ့ဒါတွေအတွက်ကိုကြိုပြီးတော့ဒီအစိုးရကစလားနှစ်လအတွင်းကိုကြီးဟောင်းတော့ implementation plan တွေ policy တွေလုပ်တင်ပြီးတော့
ရင်ကျေးမှုနယ်ထဲမှာရှိတဲ့ဟိုတယ်တွေရင်ကျေးမှုနယ်မြေနဲ့မသင့်တော်တဲ့တည်ဆောက်မှုတွေကပကံအတွက်စိန်ခေါ်မှုဖြစ်နေပြီးမြန်မာအစိုးရကဒါကို2028နောက်ဆုံးထားပြီးတဖြည်းဖြည်းကင်ကွယ်သွားတဲ့နယ်လို့အကြံပြုထားပါတယ်။ပကံမျိုးဟောင်းတွေကဟိုတယ်တစ်တွေတိုးချဲ့တာကစီးကမ်းရဆိုရင်ပကံကို UNESCO မှာစပြီးတင်သွင်းကလေးကရပ်ထားရမှာပါ။ UNESCO ရဲ့လမ်းညွှန်ချက်တွေကိုဒေသခံတွေသိအောင်ဖြန့်ပေးဖို့လိုပြီးလက်ရှိမှာမန္တလေးတိုင်းဒေသကြီးအစိုးရကလည်းပုံပြီးပူးပေါင်းပါဝင်တဲ့နယ်လို့အဲလန်းညော်ကိုနိုင်ထွန်းကပြောပါတယ်။
2028မှာဒီမြောင်းထဲမှာရှိတဲ့ဟိုတယ်တွေခတ်ပြပါမယ်လို့သူတို့ဂရီကူပေးထားတယ်။နောက်ရွာတွေနဲ့မြို့တွေကိုဒေသခံတွေရဲ့လူမှုဘဝဖွံ့ဖြိုးတိုးတက်အောင် home stay တွေပေးပါမယ်ဆိုပြီးအမှသူတို့ဂရီကူပေးထားတယ်ရှိတယ်။အဲ့ဒါတွေကိုအကောင့်ထဲဖော်ဖို့လိုတယ်။ညမယ်ဒါတွေကကျွန်တော်တို့တောင်းတာမဟုတ်ဘူး။ဆိုရကိုယ်တိုင်ကယူနက်စကိုသူတို့တင်ထားတာပေါ့နော်။ဆက်ပြီးအမှမှန်မှန်ကန်ကန်လုပ်နိုင်မှဒီကမ္ဘာအမွေနဲ့ဟိုကျွန်တော်တို့ကရေရှည်ထိန်းနိုင်မှာပေါ့။
ပကံမှာဟိုတယ်လုံးရေ100ကျော်အခန်းပေါင်းက3000နီးပါးရှိပါရဲ့ခရီးသွားနေနေရကာလမှာဒေသခံဟိုတယ်လုပ်ငန်းရှင်တွေကတရုတ်လုပ်ငန်းရှင်တွေကိုတဆင့်ပြန်ငှားပြီးလုပ်ငန်းမကျဆင်းအောင်လေပတ်ခဲ့တာပါအခုလာမယ့်ခရီးသွားရာသီမှာခရီးသွားတွေတိုးလာဖို့မျှော်လင့်ထားလို့ခရီးသွားလုပ်ငန်းစီမံခန့်ခွဲမှုတွေကိုအစိုးရကဆောင်ရွက်ပေးတဲ့ကြောင်းမြန်မာနိုင်ငံခရီးသွားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတက်လွင်တို့က VOA ကိုပြောပါတယ်
tourism management strategic plan ကိုကျွန်တော်တို့ပြီးခဲ့တဲ့3နှစ်ဒီ UNESCO အတွက် proposal လုပ်ခဲ့ရကျွန်တော်တို့ဥဆောင်ဆွေးနွေးခဲ့တာပါ။ Hotel အင်းနဲ့ကျွန်တော်တို့ခီးသွွားအင်းနဲ့ဝန်ကြီးဌာနတွေနဲ့ UNESCO ကပညာရှင်တွေနဲ့ဟောဥဆောင်ပြီးတော့ကျွန်တော်တို့ဆွေးခဲ့တယ်။ဒါအခြေအနေပြန်ကောင်းလာမှာပါ။အဲ့ဒီလေဒါဒီရင်းဒီပါအကုန်လုံးပေါ်အာရုံစိုက်လာတော့မယ်။ဟို tourism management plan ညာနဲ့ပတ်သက်တဲ့ destination ကိုဘယ်လို manage လုပ်ရမလဲဆိုတာအရေးကြီးပါပေါ့နော်။ဒါကိုကျွန်တော်ကစဉ်းစားနာလေးသူ့ရဲ့SOP တိုင်း generalization လုပ်ဖို့ပဲအရေးကြီးပါတယ
်။အဇာဘိုင်ဂျန်နိုင်ငံဘာကူမြို့မှာလုပ်နေတဲ့ UNESCO ရဲ့53ချိန်မြောက်ကမ္ဘာ့အမွေနှစ်ကော်မတီအစည်းအဝေးမှာပုဂံမျိုးဟောင်းရှင်ကျေမှုနယ်မြေကိုကမ္ဘာ့အမွေနှစ်စာရင်းဝင်ကြေညာခဲ့တာပါ။2014ဇွန်လ22ရက်ကကာတာနိုင်ငံဒိုဟာမြို့မှာလုပ်တဲ့38ချိန်မြောက် UNESCO အစည်းအဝေးမှာဟန်လင်းဘိတ်တနိုးတရီခစ်တေရာပြူမျိုးဟောင်း3ခုကကမ္ဘာ့အမွေနှစ်ဖြစ်သတ်မှတ်ခံရပါတယ်။ပုဂံကတော့ဒုတိယမြောက်ပါ။ရခိုင်ဒေသကမြောက်ဦးအတွက်လည်းတပ်ဆိုင်ရာကကျူးပန်းနေပြီးလက်နက်ကင် AA ဖွဲ့နဲ့တိုက်ပွဲတွေကြားမှာထိခိုက်ပျက်စီးမှုတွေကြီးကြီးမားမားရှိလာမှာကိုအများစုကစိုးရိမ်နေကြပါတယ
်။ကိုဇော်ထက်တင်ပြတော်ရပါရှင်။ VOA မြန်မာပိုင်းကနေတင်လာတဲ့ညနေခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ရခိုင်ပြည်နယ်သတင်းဖက်ဆက်ရအောင်ပါ။မြန်မာစစ်တပ်နဲ့စီးပဋိပက္ခဖြစ်ပွားနေတဲ့ရခိုင် AA တပ်ဖွဲ့ထိပ်သီးကောင်ဆောင်၅ဦးကိုရခိုင်ပြည်နယ်စစ်တွေခရင်တရားရုံးမှာအကြမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့တရားစွဲဆိုထားတယ်လို့အမှုလိုက်ရှေ့နေတွေကပြောပါတယ်။မြောက်ဦးမြို့နယ်ရဲတပ်ဖွဲ့မှူးကနေတရားစွဲဆိုတာဖြစ်ပြီးဇူလိုင်လ3ရက်မှာစစ်တွေခရင်တရားရုံးမှာအမှုဖွင့်ထားတယ်လို့လည်းဆိုပါတယ်။ VOA မြန်မာပိုင်းသတင်းထောက်နိုင်ကိုအိမ်ကအပြည့်အစုံတင်ပြထားပါတယ်။
ရခိုင်တပ်တော် AA ရဲ့စီဥစည်းချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ပါဝင် AA ထိပ်ပိုင်းခေါင်းဆောင်၅ဦးကိုစစ်တွေခရံတရားရုံးကနေအကြမ်းဖက်တိုက်ပြရေးဥပဒေနဲ့တရားစွဲဆိုထားတယ်လို့ရှင်းနေတော့အင်းနုစိန်က VOA ကိုပြောပါတယ်
ရောင်းဦးမျိုးနဲ့ကျောင်းတော်ကြီးရောကပြချမ်းမိရယ်ဆိုပြီးတော့ညီဘူးလေးဆိုတဲ့ကောင်လေးတယောက်ကိုရောင်းဦးကိုလာဖို့တဲ့ကိစ္စနဲ့ပတ်သက်လို့ဒီမက်စလာအတွင်းကလူဆက်၃ယောက်ကိုဖမ်းတယ်။မိမကောင်းတဲ့လူကတမန်တော်ရဲ့လက်ထဲမှာပဲပုံသွားတယ်။ကျန်၁၂ယောက်ကိုဒူရဲမအောင်သူရကရောင်းဦးရဲ့စခန်းမှာအမှုဖြစ်တယ်။အဲ့ဒီတိုင်ချက်မှာဒီလူမမကိုလာပို့တဲ့ဒီဆယ်နှစ်ဦးကိုအေအေတက်တော်ကမုံချုံချုံမြင့်နိုင်လူစိဦးကြီးချောင်းရေထွန်းအောင်လူပေါ်မူကြီးချောင်းဟဲခိုင်ဒုက္ခတို့ကအောင်မင်္ဂလာမှာနေတဲ့ဆန်ချွေမောင်စီကတစ်ဖြစ်အကွက်ကြကြစီခိုင်းတဲ့အတွေ့ဒီလူတွေကိုပါအကျဉ်းဖက်ဥပဒေအရအရေးယူပေးပါဆိုပြီးတော့အမှုခွင့်ဆဲမိတဲ့ဆယ်နှစ်ယောက်နဲ့အဲ့မမီးရဲ့ဒီအီဘုံချောသုံးမြနိုင်တန်းကဥကိုအခုလုံးမခွဲလိုက်တယ်။တပုန်တော်မူရအခု46ပြည်ကျောင်း2016အကဲထဲတိုက်ဖြည့်ရင်ဥပဒေပုံမှန်90မြင့်ကကြီး။နောက်တစ်ခုကရာဇဝတ်အခြေခြေ90မြင့်ကကြီးပြည်ကျောင်းရာဇဝတ်ကျင်းထုံးဥပဒေပုံမှန်
ပြီးခဲ့တဲ့မလတုံးကမင်းပြမျိုးနဲ့ပန်းမြောင်တိုက်နယ်သဘောဆာတဲစုမှာနေထိုင်တဲ့ဖျားနာနေသူတူကိုမြောက်ဦးစေယုံပို့ခဲ့စင်မှာတပ်မတော်ကနေဖမ်းဆီးမှုဖွင့်ထားတဲ့ចောင်းတောင်ရွာသားတွေရဲ့မှုကိုလိုက်ပါဆောင်ရွက်စဉ်အေးခေါင်းဆောင်တွေကပါမှုဖွင့်ထားကြောင်းသိရှိရတယ်လို့ဒေသခံများမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေတော်အင်းနုစိန်ကဆိုပါတယ်တော်အင်းနုစိန်ဟာအမှုလိုက်ရှင်းနေသူဖြစ်တယ်လို့ရခိုင်မျိုးသားပါတီရဲ့ပါတီမူဝါဒရေးရာဥဆောင်ကော်မတီဝင်တူလည်းဖြစ်ပါတယ်လက်ရှိဆိုရနေတဲ့ပြည်တွင်းငြိမ်းချမ်းရေးအတွက်လှုပ်ဆောင်နေတဲ့ကာလမှာတိုင်းဒေသလက်နက်ကန်အဖွဲ့ခေါင်းဆောင်တွေကိုအချမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့တရားစွဲဆိုထားတာဟာလက်ရှိကျူးပန်းနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့အလှမ်းဝေးနေဦးမယ်လို့လည်းတုံ့တက်ထားပါတယ်
ဒီလိုလုပ်ထားတဲ့ဆိုတဲ့ကညီညာရဲ့အဆန်းဝေးဒီခံမင်းအဖြစ်မှုဆွေးတင်ထားတယ်ဆိုတာဒါဟာကိုလောင်ကျိုးတစ်ခုလိုဆန့်တက်ထားလိုက်တဲ့သဘောမျိုးရောက်နေတာပေါ့လေ
အေးထိပ်ပန်းခေါင်းဆောင်၅ဦးကိုအချမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့တရားစွဲဆိုထားတဲ့ကိစ္စအပေါ်မှာအနောက်ပိုင်းတန်းစစ်သနာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစောဦးကိုဆက်တွယ်မေးမြန်းရမှာသူ့အနေနဲ့မသိရှိသေးဘူးလို့ဆိုပါတယ်ရခိုင်တပ်တော်၏ပြန်ကြားရေးတာဝန်ခံခိုင်တုခကတော့အစိုးရရဲ့သဘောထားလှုပ်ဆောင်ချက်ဟာယုံကြည်မှုအတွက်အကောင့်ဘက်ကိုဥတည်လာတာမရှိဘူးလို့ဆိုပါတယ
်ဒီအခုလက်ရှိရှိနေတဲ့အစိုးရရဲ့တိုင်းရင်းသားခေါင်းဆောင်တွေပေါ်မှာသူတို့ထားတဲ့ဒါစိတ်နဲ့သဘောထားကိုဖော်ပြနေတဲ့အချက်တစ်ချက်ပေါ့နော်ဟိုယုံကြည်မှုပြတ်ပြစေတဲ့အပြောဆိုအလောက်ကိုင်းတော့အဲ့လိုမျိုးတွေလုံနေတဲ့ဥစ္စာကတော့ဘယ်လိုမှအကောင့်ဘက်ကိုဥမတည်ဘူးဆိုတဲ့ဥစ္စာရောတွေ့နိုင်တာပေါ့နော်
။ဒါအပြင်အေးအေးပြန်ချရေးတာဝန်ခံခိုင်တုခရဲ့ဆွေမျိုးပါဝင်လူသုံးဦးကိုမိုင်းကွဲမှုတန်တရားနဲ့တပ်မတော်ကနေဖမ်းဆီးစစ်ဆေးနေတယ်လို့လည်းသတင်းတွေပေါ်ထွက်နေပါတယ်။အမ်းမြို့နယ်ဓာတ်တော်ကြေးရွာကရွာသားသုံးဦးကိုဇူလိုင်လ6ရက်နေ့မှာတပ်မတော်ကဖမ်းဆီးထားပြီး Lashi Sisini Zelu, and up on that Sisana Joe, Tamro Pyokuya, Pumuji, Winsor, Uga, Piovare.
Genaro, Gato, Yanama, Domere, Nagabo, Ocho Yenata Kugo, Mindset, Taya Canada, Ipoma, Matangalu, Soviroma, Genaro, the DMPD, Dua, Hara, Dudu, Dudu, Sasana, Soviroma, Alu, the DMPD, Soro, Matangalu, Koviroma, Million, Avaki, Pongwak, Naton, Piane, Pawan, Patamu, Sasamu, Pianoma,
Pigre, Mila Saniga, Amu. တတ်တော်ကြေးရွာနီးမှာတမတော်ရင်မိုင်းဆွဲတိုက်ခိုက်ခံရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးမတင်ကမှုနဲ့စစ်ဆေးခံနေရတာပါရခိုင်ပြည်နယ်တွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားစစ်ရေးပဋိပက္ခတွင်မှာအရသားတွေကိုမတင်ကမှုနဲ့ဖမ်းဆီးရေးယူမှုတွေလည်းများပြားလာနေပါတယ်အေအေနဲ့ဆက်ဆက်တဲ့ဆိုပြီးမတင်ကမှုနဲ့မြန်မာစစ်တပ်ကနေစစ်ဆေးမှုတွင်ဒေဆုံးသူ
95ဦးရှိလာပြီလို့လည်းရခိုင်လူမှုဖွဲ့စည်းတာဝန်ရှိသူတွေကနေပြောပါတယ်ရခိုင်ပြည်နယ်တွင်းဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ရခိုင်ဒေသခံ60နီးပါးဒေဆုံးခဲ့ပြီးတိုင်ရန်ရတူ140ကျော်နဲ့ဖမ်းဆီးခံရသူ200ကျော်ရှိနေတယ်လို့လည်းရခိုင်တိုင်းဒေသမျိုးနွယ်များစည်းရုံးကနေစည်းရင်းကောက်ယူထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ရာဇဝတ်မှုတွေအပေါ်ရဲတပ်ဖွဲ့ရဲ့ကင်တွယ်ပုံနဲ့ပတ်သက်လို့ မေကွန်ထုတ်စရာတွေအများအပြားရှိနေပါတယ်အထူးသဖြင့်မကြတဲ့ခင်ကနေပြည်တော်မှာဖြစ်သွားတဲ့ဗစ်တိုးရီးယားလေးရဲ့တက်ငယ်မရိမှုအပါအဝင်တခြားမရိမှုတွေအပေါ်ရက်တပ်ဖွဲ့ရဲ့ကင်တွယ်ဖြစ်ရှင်းပုံပေါ်မေကွန်ထုတ်စရာတွေအများအပြားရှိနေတာကြောင့်ပြည်သူကြားရက်တပ်ဖွဲ့ပေါ်ယုံကြည်မှုတွေပိုပြီးတော့ရော့ကြလာစေပါတယ်မြန်မာနိုင်ငံရက်တပ်ဖွဲ့ရဲ့ရာဇဝတ်မှုတွေအပေါ်ကင်တွယ်ဖြစ်
Maga, De Nitonyane, Tonshine, Nanga, Nali, Pipare. Dia Pound Missouri Nature in Ine, Imine Pisse, Fisso Samina Pisse, Go Sunny Lure, Jong Yarego, Jotin Yeta, Pipo, Tana Yabare, Pound Sunny Jabu, along with Pipo.
နောက်ပြန်အင်္ဂါနေ့ည9:00တိုင်းလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေအခုတော့မလေးရှားရောက်မြန်မာအလုပ်သမားတချို့ဖန်ခံရတဲ့သတင်းဖက်အလေးပေးချင်ပါတယ်မလေးရှားနိုင်ငံပိုင်လန်ကာဝီကျွန်းကနေရာပေါင်း90လောက်မှာတရားမွေဝင်ရောက်အလုပ်လုပ်သူတွေကိုတုံးရက်ဆက်တိုက်စစ်ဆေးဖမ်းဆီးမှုလုပ်ခဲ့ရမှာနိုင်ငံခြားသားတရားကျော်ဖမ်းဆီးခံရပါတယ်အဲ့ဒီထဲမှာ ဒီဟာရှိအဖွဲ့ဝင်73ဦးဆောင်ပြီးလူမှုကြီးကြပ်ရေးဌာနကတာဝန်ရှိသူတွေနယ်မြေကရဲတပ်ဖွဲ့ဝင်တွေဟာကျောမှာရှိတဲ့နေရာပေါင်း90လောက်ကိုဝင်ရောက်စစ်ဆေးဖမ်းဆီးမှုတွေ၃ရက်သက်တိုက်လုပ်ခဲ့တာပါအဲ့ဒီထဲမှာဈေးဆိုင်စားတောက်ဆိုင်အလုပ်ရုံစောက်လုပ်ရေးနေရာတွေနဲ့ကွန်ပျူတာစီးတွေထားတဲ့ဈေးတန်းတွေပါမကျန်အသေးစိတ်စစ်ဆေးမှုတွေလုပ်ခဲ့ပြီးတရားဝင်အထောက်အထား ကျွန်တော်တို့ရဲ့ဒီနေ့ပွဲလုပ်ခဲ့ရမှာတော့ကီတာပီနယ်လာဝကရဲ့ဒါရိုက်တာဇူဟာဂျမာလူဒင်ကလန်ကာဝီကျွန်းမှာအလုပ်လုပ်ကိုင်နေကြတဲ့နိုင်ငံသားအလုပ်သမားတထောင်ကျော်ကိုစစ်ဆေးမှုတွေပြုလုပ်ခဲ့ပြီးတရားမဝင်လာရောက်နေထိုင်သူ195ဦးကိုဖမ်းဆီးခဲ့ရမှာမြန်မာနိုင်ငံသား96ဦးပါဝင်တဲ့အကြောင်းတခြားနိုင်ငံသားတွေကတော့ဘင်္ဂလားဒေ့ရှ်
ဣန္ဒိုနီးရှားထိုင်းနဲ့ပါကစ္စတန်နိုင်ငံသားတွေဖြစ်တယ်ဆိုပြီးထုတ်ဖော်ပြောဆိုသွားပါတယ်မလေးရှားနိုင်ငံမြန်မာတိုင်ရုံးကိုကိုစားပြုပြီးထိတ်သိမ်းရေးစခန်းတွေကမြန်မာတွေကိုကူညီပေးနေတဲ့ကိုတီးယားမမောင်ကတော့အခုလိုပြောပြပါတယ်ထိုင်းကနေပြီးတော့ဟိုဒီမလေးဘက်ကိုကြော်လာပြီးဆိုလို့ရှိရင်ဟိုပြည်နယ်မရောက်ခင်မှာလော့စားဆိုတဲ့မျိုးတစ်ခုရှိတယ်မှာရဲ့အဲအလော့စားမျိုးကနေပြီးတော ဟိုဒီ hotel ဝန်ထမ်းလေးတွေပေါ့ hotel ဝန်ထမ်းလေးတွေလောက်တာတွေလည်းရှိတယ်ပေါ့တချို့ကြတော့လည်းအဲ၅ဖန်းနဲ့ဟိုဟာဒီမှာစက်နေဒီမှာလိုက်တဲ့သူတွေလည်းရှိတယ်
မြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံကနေတဆင့်မလေးရှားနိုင်ငံကိုတရားမဝင်လာရောက်လုလုကင်နေကြသူတွေဟာလန်ကာဝီကျွန်းကစောက်လုပ်ရေးလုပ်ငန်းစားတောက်ဆိုင်လေယာဉ်နဲ့ငါးဖမ်းလုပ်ငန်းတွေမှာဝင်ရောက်လုလုကင်နေကြတာဖြစ်တယ်ဆိုပြီးမလေးအနာပိုင်တွေကဆိုပါတယ်အဖမ်းစီးတွေကတော့တနိုင်ငံလုံးအတိုင်းအတာနဲ့လုပ်နေတာဖြစ်တယ်လို့လည်းကိုတီဟမောင်မောင်ကတော့ပြောပါတယ်ကွာ
လာလမ်ပူးမှာလည်းရှိနေတယ်မဟဲ့တနိုင်ငံလုံးအတိုင်းအတာမှာသူကလုပ်နေတာပဲဒီဆိုတော့ကျွန်တော်တို့ဒီစိမ့်လေးစကန်းတွေသွားတယ်ဆိုတာကတနင်္ဂနွေလုံးတိုင်းနာနဲ့သွားတာဆိုတော့အဲ့တနင်္ဂနွေလုံးတိုင်းနာမှာရှိနေတဲ့အပေါ်မှာသူတို့ပုံမှန်တော့ နေရာအနှံ့ရှိနေသေးတယ်။ဒီနေအမည်နဲ့သူကတော့ဟိုလောက်ထားပြီးသွားပြီလေ။အဖမ်းစီးနဲ့ပတ်သက်လို့လှုပ်ဖို့ညွှန်ကြားထားပြီးသွားပြီဆိုတော့
ကပလီပင်လယ်ပြင်အတွင်းမှာရှိတဲ့မလေးရှားပိုင်းလန်ကာဝီကျွန်းမှာနေထိုင်နေသူမလေးလူမျိုးလူရည်သသိန်းကျော်ရှိပြီးနှစ်စဉ်ကဘာလဲခရီးသွား3သန်းကျော်လာရောက်လည်ပတ်နေတဲ့ကျွန်းဖြစ်ပါတယ်။အခုလိုမျိုးလန်ကာဝီကျွန်းမှာတောက်ကြနေကနေစပြီးသုံးရက်ဆက်တိုက်ရှာဖွေစီစစ်မှုတွေပြုလုပ်ခဲ့ရမှာထိုင်းမလေးနယ်စပ်မှာတရားမဝင်မြန်မာနိုင်ငံသားတွေဇက်တိုက်ဖမ်းမိနေပြီးမလေးရှားကိုခိုးဝင်နေကြလို့ဖြစ်တယ်ဆိုပြီးမလေးရှားအာဏာပိုင်တွေကဆိုပါတယ်လူမောင်ခိုခိုင်းတွေကနေရာမျိုးစုံကနေမြန်မာနိုင်ငံသားတွေကိုမလေးရှားကိုပို့ဆောင်နေတာဖြစ်တယ်ဆိုပြီးထိုင်းအာဏာပိုင်တွေနဲ့ UNHCR ထိုင်းကုလသမဂ္ဂမဟာမင်းကြီးရုံးကကိုယ်စားလှယ်တွေဆွေးနွေးချက်တွေထုတ်ပြန်ခဲ့ပြီးတဲ့နောက်မှာတော့မလေးရှားနိုင်ငံဘက်ကလည်းထိုင်းနဲ့အနီးဆုံးမလေးနယ်စပ်တွေမှာဖမ်းဆီးမှုတွေဇက်တိုက်ပြုလုပ်လာတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင်Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။
ကျမတို့ VOA မြန်မာပိုင်းကအခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြည်ပချင်ပါပဲ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုညနေ9:00နာရီနဲ့ 9:00 နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ Intel Set 17နဲ့ Mia Set 3ဂျိုရူတွေကနေဖန်ယူကြည့်ရှုနိုင်တယ်လို့ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com နေကရော Facebook စာမျက်နှာ VOA Burmese News တို့ကပါတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်ရှင်ခုတော့ကြာရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးပါအောင
်အီရန်အနေနဲ့တန့်စင်ယူရေနီယံပိုင်ဆိုင်ခွင့်ဘယ်လောက်ရှိရမလဲဆိုတဲ့2015ခုနှစ်နျူကလ িয়ার သဘောတူညီချက်ပါကန့်သက်ချက်ကိုကျော်လွန်သွားပြီလို့အီရန်နျူကလ িয়ার အေဂျင်စီကပြောပါတယ်တန့်စင်ယူရေနီယံလုံဆောင်ခွင့်ဟာ900ခိုင်နှုန်းနီးပါးရှိလာပြီဖြစ်ကြောင်းအီရန်နျူကလ িয়ার အေဂျင်စီကပြောပါတယ်အီရန်ဘက်ကလိုချင်တဲ့စီးပွားရေးပိတ်ဆို့မှုတွေကိုဖြေလျှော့ပေးတဲ့လှုပ်ဆောင်မှုမရှိရင်နျူကလ িয়ার တန့်စင်မှုတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့ပြောပါတယ်။ဂရိပါလီမန်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဒီမိုကရက်ပါတီခေါင်းဆောင်ကီရီယာကိုစ်မီတ်ဆိုကာတာကစ်ဟာဝန်ကြီးချုပ်အဖြစ်ဒီကနေ့ကြံသစ္စာကျင်းပခဲ့ပါတယ်။ကြံကျင်ပွဲအပြီးမှာဝန်ကြီးချုပ်တက်ကယာရုကနဲ့ဆင်ပေးမဲ့ဝန်ကြီးချုပ်အောင်အလက်စစ်စီပရက်စ်ကိုဝန်ကြီးချုပ်ရုံးမှာတွေ့ဆုံခဲ့ပါတယ်။တင်းနင်းကလူနေကရွေးကောက်ပွဲမှာလက်ဝဲဝါဒီဝန်ကြီးချုပ်အလက်စစ်စီပရက်စ်ကိုကွန်ဆာဗေးတစ်ဝါဒီအတိုက်ခံခေါင်းဆောင်ကအပြတ်အသတ်အနိုင်ရခဲ့တာဖြစ်ပါတယ်။ကမ္ဘာဖလားအမျိုးသမီးဘောလုံးပွဲမှာချန်ပီယံဖလားရခဲ့တဲ့အမေရိကန်အမျိုးသမီးဘောလုံးအသင်းအောင်ပွဲခံလက်လက်ပွဲအတွေ့နယူးယောက်မြို့မှာပြင်ဆင်နေကြပါပြီ။မြို့တော်ခမရှိယာကိုဘရိုးဝေးလမ်းမကြီးတလျှောက်လက်လယ်မဲ့ပွဲကိုဗုဒ္ဓဦးနေမနဲ့9နိုင်ခွဲမှာစတင်မှာဖြစ်ပါတယ်တင်းနေငွေနေကပြင်သစ်နိုင်ငံမှာကျင်းပခဲ့တဲ့ final မှာအမေရိကန်အသင်းကနယ်သာလန်အသင်းကို2-6မရှိနဲ့အနိုင်ရခဲ့တာဖြစ်ပါတယ်ကိုရီးယားနိုင်ငံပူပေါင်းရေးလုပ်ငန်းတွေကိုမြောက်ကိုရီးယားမှာရာသက်ပန်နေပြီးလှုပ်ဆောင်သွားဖို့အတွက်တောင်ကိုရီးယားနိုင်ငံသားတို့မြောက်ကိုရီးယားဘက်ကိုရှေ့ပြောင်းလာကြောင်းမြောက်ကိုရီးယားအစိုးရပိုင်းသတင်းမှာဖော်ပြထားပါတယ်အခုထွက်ပြေးလာသူချိုအင်ကုဆိုသူဟာတောင်ကိုရီးယားသမ္မတဘတ်ချုံဟီးနဲ့နိုင်ငံရေးသဘောတူညီမှုဖြစ်ပေါ်ခဲ့ပြီးတဲ့နောက်1984ခုနှစ်ကကွန်မြူနစ်မြောက်ကိုရီးယားကိုထွက်ပြေးသွားခဲ့တဲ့တောင်ကိုရီးယားတန်တမန်တအုပ်ရဲ့သားဖြစ်တယ်လို့ဆိုပါတယ
်။ဒီကနေ့ညနေခင်းတင်အချိန်ချုပ်ကိုကိုစော်ဝင်းလိုင်ကြီးညာပေးခဲ့တာပါရှင်။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကမဆူမွန်ဖြစ်ပြီးအတန်လွင်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။ VOA American အတန်ညပတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီ10:00လိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 13.83 ညလိုင်းဒိုမီတာ32 kHz 9.35ရုပ်ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနံလောက်ပါ။
This program has come to you from the Voice of America, Washington. From Washington, this is